ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဟာနှစ်ပေါင်း၂၄နှစ်အတွင်းပထမဆုံးနိုင်ငံတော်ခီးစဉ်အဖြစ်နဲ့ဂျာမနီနိုင်ငံကိုတင်ငွေတွေကရောက်ရှိလာပါတယ်။ပြင်သစ်သမ္မတမက်ခရွန်ရဲ့၃ရက်ကြာခီးစဉ်ဟာဥရောပသမ္မတရဲ့ဦးဆောင်အင်အားကြီးနိုင်ငံတွေကြားခိုင်မာတဲ့ဆက်ဆံရေးရှိကြတာကိုအစဉ်အလာအတိုင်းအလေးပေးဖော်ပြဖို့ကြီးရွယ်ရင်းလည်းဖြစ်ပါတယ်။ဒီခီးစဉ်ကိုမနေ့ဇူလိုင်လမှာမူလကအစီအစဉ်ခဲ့တာပါ။ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာရဲတို့ရဲ့လက်ချက်ကြောင့်အသက်၁၈နှစ်အရွယ်လူငယ်တဦးတေဆုံးခဲ့ရတာကအဆပြုပြီးတော့အဒီကယုံတွေပေါ်ပေါက်ခဲ့တဲ့အတွက်နိုင်ငံတော်ခီးစဉ်ကိုရွှေ့ဆန်းခဲ့ရတာပါ။ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒတွေမှာပြင်သစ်နဲ့ဂျာမနီတို့ကပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းနေချိန်အတွင်းသမ္မတမက်ခရွန်ဂျာမနီကိုမကြာခဏအလိုက်အောက်လေသူရှိသူဖြစ်ပါတယ်။ဒါပေမဲ့လည်း2000ပြည့်လွန်နှစ်ကပြင်သစ်သမ္မတဂျက်ခွင်းချာရစ်ရဲ့အလဲအပတ်ခီးစဉ်နောက်ပိုင်းသမ္မတမက်ခရွန်ကနိုင်ငံတော်ခီးစဉ်အဖြစ်အခုလိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။သမ္မတမက်ခရွန်နဲ့သမ္မတဂရော့ဘရစ်ဂျက်တို့ကိုဂျာမနီသမ္မတဖရန့်ဝေါ်တာစတေမီယာကကြိုးဆိုခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးဂျာမနီနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ကိုကွန်ပျူတာအနေနဲ့ပြင်သစ်သမ္မတအခုလိုလာရောက်တာလည်းဖြစ်ပါတယ်။